မစ္စတာဂမ်မာရီရန်ကုန်ကပြန်သွားချိန်မှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံအရေးကိုဘလောက်ထိဆောင်ကျဉ်းပေးနိုင်မလဲဆိုတဲ့မေးခွန်းဟာတုံ့တက်သူတွေမေးနေတဲ့မေးခွန်းဖြစ်ပါတယ်။မစ္စတာဂမ်မာရီနဲ့တွေ့ဆုံခဲ့သူ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးလွင်ကိုဒီမေးခွန်းကိုမေးကြည့်ပါတယ်
။ရေးကြီးဆုံးတစ်ခုရှိတယ်လေ
။ဟုတ်ကဲ
့။ဘာပြောလဲဆိုလို့ရှိရင်သူတို့အခုထိအောင်တဲ့ General Assembly ရဲ့ Resolution တွေကတော့ဒီအတိုင်းပဲရပ်တည်ပြီးတော့ဆက်ပြီးတော့အကောင့်တွေပေါ်သွားမယ်တဲ့။
ဟုတ်ကဲ့မစ္စတာဂမ်မာရီနဲ့ဗိုလ်ချုပ်မူအီးတန်းရွှေနဲ့တွေ့တဲ့အချိန်တုန်းကဗိုလ်ချုပ်မူအီးတန်းရွှေကချက်ခုနှစ်ချက်ပါနိုင်ငံရေးလမ်းညွှန်မြေပုံအတိုင်းပဲဆက်လက်ဆောင်ရွက်သွားမယ်လို့ပြောသွားပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့မစ္စတာဂမ်မာရီကဗာမျက်မှတ်ချက်ပေးသွားပါလိမ့်ခင်ဗျာ
သူကပြောလာတာသူတို့ကဘယ်လိုပဲပြောပြောပေါ်လက်တွေ့အကောင့်တွေပေါ်တယ်ဆိုတဲ့အခါမှာဥမာဒီကဥပဒေကိုအတည်ပြုဖို့ဆိုတဲ့အိစာက referendum လုပ်ရတယ်လေအဲ့ဒါအပြည်ပြည်ဆိုင်ရာအဲနောက်ပြီးတော့ကုလသမဂ္ဂကသတ်မှတ်ထားတဲ့standard တဲ့အညီနဲ့သူတို့လုံမလာပေါ့ဒါကတော့သူတို့ပြောနိုင်ဘူးတဲ့ General Assembly ရဲ့တဲ့နောက်ပြီးတော့ Security Council ရဲ့တက်ဆိုင်ရာနိုင်ငံရဲ့အစိုးရရဲ့အဲသူတို့သုံးသုံးပလဲညီနိုင်ပြီးတော့ဒီကိစ္စတွေကလုံးလေရှိတယ်ပေါ့လေ
ဟုတ်ကဲ့ Mr. Gamaria မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဘာတွေဆောင်ရွက်ပေးနိုင်မယ်လို့အင်္ဂလိပ်အနေနဲ့သုံးသပ်မိလဲခင်ဗျ
ာလက်တွေ့ကောင်တဲ့ဘယ်လိုခေါ်မယ်ဆိုတာကတော့ဒါကတော့ Gamaria လည်းသူလည်းပဲလည်းလုံနိုင်မှာမဟုတ်ဘူးအဲသူကတာဝန်ရှိလို့သူပြောသွားတဲ့အပိုင်းရှိတာပေါ့လေဒါနောက်လုံမယ်ဆိုတဲ့အပိုင်းတွေကဘယ်လိုလုံမလဲဆိုတော့အခုလက်တွေ့ကိုပဲ General Assembly ကresolution အတိုင်းပဲဖြစ်ရပ်တည်ချက်အတိုင်းပဲကိုဖီအန်နာကလုံခြုံရေး Security Council ကိုတင်ပြနေတဲ့အပိုင်းကဖြစ်ပေါ်လာပြီလေဆိုတော့ဆက်လက်ပြီးတော့ Security Council ရဲ့အချင်းယူတဲ့ဟာကလုံဖို့ကြံသေးတယ်ဒီအပေါ်မှာဘူတည်ပြီးတော့နောက်တက်ဖြစ်ပေါ်လာမယ့်ဖြစ်ထွန်းမှုတွေကဘာလဲဒါလည်းမမှန်နိုင်ဘူး
ဦးလင်ပြောသွားတာပါမစ္စတာဂမ်မာရီလာသွားတာနဲ့ပတ်သက်ပြီး88မျိုးဆက်ကျောင်းသားတွေကတော့မြန်မာနိုင်ငံအရေးကိုနိုင်ငံတကာကကြားဝင်ဖြည့်ရှင်းပေးတာမျိုးကိုကြိုဆိုပေမဲ့မြန်မာပြည်သူတွေရဲ့ပါဝင်မှုကသာအဓိကကျပါတယ်လို့သုံးသပ်ပါတယ်88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမြာအေးကအခုလိုပြောပါတယ်
အဲ့တော့ကျွန်တော်မြန်မာနိုင်ငံရဲ့ပြည်သူတွေကကိုယ့်ရဲ့ခက်ခဲကြမှာကိုယ့်အကူဖန်တီးနိုင်စွာရှိတဲ့တနေ့နိုင်ငံတကာရဲ့ဝန်ရမှုနဲ့ကျွန်တော်လူချင်းနဲ့ပန်းနိုင်ရောက်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်ပေါ့ကြာဒါကတော့ကျွန်တော်အနှစ်ချုပ်ပြီးပြောချင်တာပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့မစ္စတာဂမ်မာရီကလာသွားတဲ့ခီးစဉ်နဲ့ပတ်သက်လို့ခြုံငုံပြီးတော့ဘယ်လိုများသုံးသပ်မိမလဲခင်ဗျ။အ
ဲကျွန်တော်ပုံမှန်လေးလေးပြောမယ်ဆိုလို့ရှိရင်ကျွန်တော်အားရချင်တဲ့ဖွယ်တော့တိတ်မရှိဘူးဗျာ။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်နိုင်ငံမှာတကယ်လိုအပ်နေတာအမျိုးသားတလဲတမြဲကြီးအတွက်အခြေခံကစပြီးဆွေးနွေးမှုတွေကျွန်တော်နိုင်ငံမှာလိုအပ်တယ်။အဲအဲ့ဒီလိုအပ်တဲ့ပါကိုပုံဖော်ပေးနိုင်ဖို့ကမစ္စတာဂမ်မာရီခီးစဉ်အလွန်တရာအရေးကြီးတယ်လို့ကျွန်တော်ယူဆတယ်လေ။တို့ကလည်းပုံဖော်ပေးနိုင်စွာမရှိတဲ့အပြင်ဖန်စီထင်းထင်းခံထားရတဲ့ကျောင်းသားငါးတော်လည်းမလွတ်ဘူး။ကိုဝင်းကိုဖြိုးစော်လေကိုမြင့်အေးအစချက်လူရဲ့အခြေအနေနဲ့ပတ်သက်ဘာမှထူးခြားတာမရှိသေးဘူးပေါ့နော်အဲ့တော့အဲ့ဒီပုံမှာတော့ကျွန်တော်လေးပြောမယ်ဆိုတော့ကျွန်တော်ဒီနေ့အားရတဲ့အဆင်မျိုးတော့မရှိဘူးခင်ဗျာ
ကိုမြာအေးပြောသွားတာပါရန်ကုန်မြို့ကအမျိုးသားရေးဦးဝင်းနိုင်ကတော့မစ္စတာဂမ်မာရီရဲ့ခီးစဉ်ဟာစစ်အစိုးရအတွက်အမျက်ထွက်သွားတဲ့ခီးစဉ်ဖြစ်တယ်လို့သုံးသပ်ထားပါတယ
်အမျက်ထွက်တာကတော့ကျွန်တော်တို့လက်ရှိအစိုးရပေါ့ဗျာအဲသူကသူကဘာကိုကြော်ညာခြင်းနဲ့ဟာလေးတွေကိုမစ္စတာဂမ်မာရီကနေတဆင့်အဲကြောင်ညာလိုက်နိုင်တာပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဟာလာညောင်းနေပင်မျိုးသားညီလာခံကိုသူကအဲပုံဖော်ပြခြင်းနဲ့အဲဒါကြောင်ညာရသွားတာပေါ့ဗျာနောက်ဒီတဲ့အဲပြောရမယ့်ထူးခြားချက်ကတော့အဲဒါဘုဇုံမူကြီးနဲ့တွေ့တဲ့နေရာမှာဘုဇုံမူကြီးကပြပြစားစားနဲ့အဲကျွန်တော်တို့ဖြစ်ရင်အရှင်းခုနှစ်ဆင့်ပါနိုင်ငံရေးမြေပုံတိုင်းတွားမယ်ဗျာဆိုပြီးတော့ပြောလိုက်တဲ့ဟာကထူးခြားတဲ့အချက်ပါပဲဒီဟာကိုအာယုံဆိုင်ဖို့ကောင်းပါတယ်အော်ဘာလို့အာယုံဆိုင်ဖို့ကောင်းတယ်လဲလို့ဆိုလို့ရှိရင်ဟဲ့လားကျွန်တော်တို့ရဲ့နောင်ရေးကဖြစ်ရင်ဒီလိုနဲ့ပဲပုံစံတွင်းခံရလိမ့်မယ်ဆိုတဲ့ဟာကိုကျွန်တော်တို့တစ်ခစ်ချမျှော်လင့်ထားရမယ်ဆိုတာကိုစိတ်နှလုံးသုံးသုံးချကြဖို့အခြေအနေကိုရောက်လာပြီဆိုတာပါပဲခင်ဗျအဲ့တော့ကျွန်တော်အနေနဲ့ကတော့မစ္စတာဂမ်ဘာဒီဒီတစ်ခေါက်လာတာဟာဖြစ်ရင်အရင်တစ်ခေါက်လိုပဲကျွန်တော်တို့ဒီမိုကရေစီအတွက်တော့ဘာမှအားရစရာမကောင်းဘူးအဲတစ်ဖက်ကအတွက်တော့အမျက်ထွက်သွားတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ
်။ဥဝင်းနိုင်ရဲ့အမြင်ပါ။ဒါပေမဲ့ထိုင်းနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးအဖြစ်တာဝန်ယူခဲ့ဘူးသူမစ္စတာအဆာဒါဂျာယာနာမားကတော့မစ္စတာဂမ်မာရီအနေနဲ့အတိုက်ခံတွေပြောတာကိုလည်းနားထောင်စစ်အစိုးရပြောတာကိုလည်းအာရုံပြုပြီးသူတို့ပြတာသူတို့ကြည့်စေချင်တာကိုကြည့်ရမှာဟာသူတာဝန်ပဲဖြစ်ပါတယ်လို့ဆိုပါတယ်
။ Oh, that's what they say that every year roadmap. There are 7-step roadmap, you know.
Roadmap နဲ့သူတို့နှစ်တိုင်းပြောနေတာပါ။အချက်ခုနှစ်ချက်ပါ လမ်းညွန်မြေပေါ်နဲ့ဆောင်ရွက်နေတာဟာအခုချိန်ထိဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲနိုင်ခြင်းမရှိသေးပါဘူးလို့ပြောပါတယ်။တဆက်သေးပဲမစ္စတာကမ်မာရီအမျိုးသားညီလာခံကိုတွားရောက်ကြည့်ရှုတဲ့အခါမှာလဲညီလာခံမှာလူအများအမျိုးသားဝတ်စုံတွေဝတ်ပြီးတက်နေတာကိုပဲတွေ့ခဲ့ရမှာပါ
။ What does it mean? It doesn't mean much. And I think Mr. Gambari realized.
ဒီပဲတော့မေမေရမရှိပါဘူး။ကျွန်တော်အမြင်တော့ဒီအကြောင်းတွေကို Mr. Gambari သိသွားမှာပါလို့ဆိုပါတယ်။ Mr. Gambari အနေနဲ့ကတော့တွေ့ခဲ့ပြောခဲ့နားထောင်ခဲ့ရသမျှတွေကိုဒုံညုံရေးကောင်စီမှာအစဉ်အခါမှာဖြစ်ပါတယ်လို့ပြောသွားပါတယ်ခင်ဗျာ။